တရုတ်နိုင်ငံအနေနဲ့တောင်တရုတ်ပင်လယ်ပိုင်ဆိုင်မှုအသေးစိတ်နဲ့နိမိတ်မြင့်ကိုထင်းထင်းလှုပ်ဝှက်ထားတဲ့သဘောရှိတယ်လို့ပင်လယ်ရေကြောင်းဆိုင်ရာချွတ်ကျင်သူတွေကပြောနေပါတယ်။ဒီရေကြောင်းချွတ်ကျင်သူတွေကပဲအခုလိုတရုတ်ဘက်ကလှုပ်ဝှက်ထားခြင်းရတာကနိုင်ငံတကာဥပဒေတွေကိုမယုံတာနဲ့သူ့ဘက်ကထင်းချုပ်ဖို့အရေးပါတဲ့ပင်လယ်လမ်းကြောင်းနေရာတွေကိုဆက်ထင်းချုပ်ထားနိုင်ဖို့ဖြစ်တယ်လို့ဒီပညာရှင်တွေကထောက်ပြလိုက်ပါတယ်။အခုလိုတရုတ်စီးပွားရေးတောင်တရုတ်ပင်လယ်ဆိုင်ရာအမှုကိစ္စပြန်ထွက်ပေါ်လာတာကမတ်လ9ရက်နေ့တုန်းကမလေးရှားဝန်ကြီးချုပ်မဟာသီယာမိုဟာမက်ကတရုတ်ကော်မတီခေါင်းဆောင်တွေအနေနဲ့ဒီတောင်ကျုပ်ပင်လယ်ပိုင်ဆိုင်မှုမြင်အသေးစိတ်ကိုသတ်မှတ်ပေးပါလို့တောက်ဆိုခဲ့ပြီးမှဖြစ်ပါတယ်။တကယ်တော့ 3.5 သန်းစတူရန်ကီလိုမီတာကျယ်ဝန်းတဲ့တောင်ကျုပ်ပင်လယ်ထဲမှာတရုတ်နိုင်ငံဘက်ကသူတို့ပိုင်တယ်လို့ပြောထားတာရဲ့တစ်စိတ်တစ်ပိုင်းဒါမှမဟုတ်အားလုံးကိုတရုတ်နဲ့ဒီပင်လယ်နယ်မြေပိုင်ဆိုင်မှုအငင်းပွားနေကြတဲ့မလေးရှား၊ဖိလစ်ပိုင်၊ဘရူနိုင်း၊ဗီယက်နမ်နဲ့ထိုင်ဝမ်တို့ဘက်ကကန့်ကွက်ထားကြပါတယ်။ဟောင်ကောင်ကနေဗော်နီယိုကျွန်းထိကျဲတဲ့ဒီတောင်တရုတ်ပင်လယ်အတွင်းမှာတရုတ်ကရေကြီးရမြင်းတို့ကိုးချောင်းနဲ့နယ်နိမိတ်လိုင်းဆွဲသတ်မှတ်ထားပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းဒီတရုတ်ဆွဲထားတဲ့နယ်နိမိတ်လိုင်းအတွင်းမှာစီးပွားသုံးဖို့အတွက်ကျွန်းတွေတရုတ်ဘက်ကဆောက်လုပ်တာနဲ့နိုင်ငံခြားပြည်ထောင်စီးပွားဆိုတဲ့မှာတရုတ်ခန်းကြီးဆောင်ရင်းတွေချက်ဆန်းခဲ့တာအတွက်ပိုင်ဆိုင်မှုနယ်မြေအငြင်းပွားနေတဲ့ဒီနိုင်ငံတွေဘက်ကစိတ်မသက်မသာဖြစ်ခဲ့ရပါတယ်။